အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်နေရာတွေကိုပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေကိုသာရွေးချယ်သွားမယ်လို့ပါတီဘူအလုံးမှုဆောင်ဦးဝင်းထိန်က VOA နဲ့တွေ့ဆုံချိန်မှာပြောဆိုလိုက်ပါတယ်တိုင်းနယ်ပြည်နယ်မှာဖွဲ့မဲ့အစိုးရဖွဲ့မှာတော့တိုင်းနယ်ပြည်နယ်မှာရှိတဲ့တိုင်းသားပါတီတွေကလူတွေပါဝင်ဖို့စီစဉ်သွားမယ်လို့လည်းပြောပါရယ်ပါတီအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပါတီဝင်တွေကလည်းအခက်တိလိုက်စားခြင်းအထူးရှောင်ဖို့လည်းတင်းကြစွာတတိပေးထားတယ်လို့ပြောပါရယ်အကြောင်းစုံကတော့နေပြည်တော်လွှတ်တော်မှာကိုယ်တိုင်သတင်းသွားယူနေတဲ့ VOA သတင်းတော်မမေခါကပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရွေးကောက်ပွဲမှာတခဲနဲ့အနိုင်ရထားတဲ့ NLD ပါတီအနေနဲ့လှုပ်တော်နေရစလုံးမှာကိုယ်စားလှယ်အများဆုံးရရှိထားပြီးတမရကူပါရွေးချယ်ခွင့်ရထားသလိုတိုင်းနဲ့ပြည်နယ်အစိုးရတွေကိုလည်းဖွဲ့စည်းရမှာဖြစ်ပါတယ် NLD ပါတီအနေနဲ့တိုင်းရင်းသားဒေသတွေမှာဝင်ကြီးချုပ်နေရာတွေကိုပါတီရင်းကကိုယ်စားလှယ်တွေကိုသာခံထားမှာဖြစ်ပေမဲ့တိုင်းနဲ့ပြည်နယ်အစိုးရတွေမှာတော့တိုင်းရင်းသားတွေကိုထည့်သွင်းသွားဖို့ရည်ရွယ်ထားတဲ့အကြောင်းမဟုတ်လုံးမှုဆောင်ဦးဝင်းထိန်ကအခုလိုပြောပြပါတယ်
ပဲစုံချင်တာဥရိယတိုင်းနယ်ပြည်နယ်ဥထာရီကသမတခံဒါပေမဲ့ကျွန်တော်တို့ကမူရဟိုတုန်းကဆွေးနွေးဦးတယ်ပဲစုံချင်တာဥရိယပြင်မယ်ဆိုရင်သက်ဆိုင်ပြည်နယ်တိုင်းနယ်မှာကိုကြက်တဲ့လူရွေးချယ်တင်ယောက်ခွင့်ရအောင်ကြိုးစားနေအဲ့တော့မအောင်မြင်လိုက်ဘူးအခုတော့အရင်တိုင်းရှိရဆိုရင်ကျွန်တော်တို့ကသမတပဲယူပါယူတဲ့ခါမှာတေချာတာကတော့ NLD ဖြစ်မယ်သို့တော့တိုင်းနယ်ပြည်နယ်ဥထုတဲ့အစိုးရဖွဲ့တွေမှာတော့ဂျန်တဲ့ပါတီရော
ရခိုင်ပြည်နယ်မှာအများစုအနိုင်ရထားတဲ့ရခိုင်အမျိုးသားပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဦးလာစောကတော့တိုင်းနယ်ပြည်နယ်အစိုးရတွေဖွဲ့စည်းရမှာတိုင်းရင်းသားကိုယ်စားလှယ်တွေပါဝင်ခွင့်ရတာဟာအုပ်ချုပ်ရေးအတွက်ပုံမှန်အဆင်ပြေစေနိုင်တယ်လို့သူရဲ့အမိငူခုလို့ပြောပါတယ်
တိုင်းနယ်ပြည်နယ်တဲ့ထဲမှာပေါ့လေရခိုင်စုကတော့နည်းနည်းဟိုတရားထူးခြားဖြစ်မဲ့ထင်တယ်နော်ဘာလို့လဲရခိုင်မှာထူးခြားပြည်စင်တွေရှိတယ်ဥပမာကျွန်တော်တို့ community violence တွေရှိတယ်နောက်ဟိုကျွန်တော်တို့ SCZ ကိစ္စတွေရှိရနော်เนาะအဲ့တော့အဲ့အရာတွေကရှုပ်ထွေးတဲ့အတွက်ကြောင့်တိမ်လဲပင်မွေးပါတယ်အင်မတန်လဲပြည်တွင်းစစ်ရဲ့ဒီရက်ဒီဆော်လဲအခုရခိုင်ကိုလာရိုက်တယ်ပေါ့เนาะကျွန်တော် AA issue တွေပါတယ်ပြဿနာရှိနေတဲ့အတွက်ကြောင့်ကျွန်တော်တို့ကဒီပြဿနာတွေကိုအာဏာရတဲ့နိုင်ငံရေးပါတီတစ်ခုတည်းကကျွန်တော်လှုပ်ဆောင်လို့ရမယ်မထင်ဘူးအဲ့တော့ကျွန်တော်တို့ရခိုင်မှာဆိုလို့ရှိရင်ကျွန်တော် AMP ကလူလူထောက်ခံမှုလဲအများကြီးရတယ်အမတ်နေရာအများကြီးရတယ်ဆိုတော့ဒီ democratic culture ထဲမှာရှိတဲ့ political dialogue ပေါ့ကျွန်တော်နဲ့ပြေဆုံးညှိနှိုင်းပြီးဆွေးနွေးတော့မယ်ဆိုရင်ကိုကောင်းမယ်လို့ကျွန်တော်ယူဆပါတယ်အဲ့လိုပဲမျှော်လင့်တယ်ပေါ့ဗျာ
ဖွဲ့စည်းပုံအခြေခံဥပဒေအရလွတ်တော်နေရစတင်ပြီးနှစ်ပတ်အကြာမှာတမရကိုယူရမှာပါလက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံသားနဲ့ဆွေမျိုးတော်ဆက်သူဖြစ်နေတဲ့ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အနေနဲ့ကတော့တမရဖြစ်ခွင့်မရှိပါဘူးဒါပေမဲ့လည်းလွတ်တော်တင်စတင်ကျင်းပတဲ့ဖေဖော်ဝါရီ၁ရက်နေ့ကစလို့အခြေခံဥပဒေပါတမရရွေးချယ်ဖို့တတ်မှတ်ချိန်မတိုင်မီအထိကြိုးပမ်းသွားဖို့ရှိနေကြောင်းဒီအတွက်လည်းကာကွယ်ရေးဦးစီးချုပ်နဲ့ညှိနှိုင်းမှုတွေရှိနေတယ်လို့ NLD အတိုင်းဝန်ကပြောဆိုနေပေမဲ့ NLD အလုံးအမှုဆောင်ဒေါက်တာစုံမြင့်မောင်ကတော့အခုလိုပြောပြပါတယ
်၁၇ခုနှစ်ကဦးသိန်းစိန်ဆိုတာတက်တုံက2008ဖွဲ့စည်းပုံအခြေခံအဲ့တုန်းကအတီးမဖြစ်သေးဘူးနော်အဲ့တော့ဘာဖြစ်လဲဆိုတော့2008ဖွဲ့စည်းပုံအခြေခံဥပဒေကပြည်လွတ်တော်ပြည်တော်စုလွတ်တော်ခေါ်ယူတဲ့နေ့တွင်2008ဖွဲ့စည်းပုံအခြေခံဥပဒေဒီတနိုင်ငံလုံးအတွက်တက်ရောက်ပြီးဆိုလိုက်တဲ့အတွက်2017တုန်းကတော့ခေါ်တဲ့ပြည်သူ့လွတ်တော်မျိုးသားလွတ်တော်ပြည်တော်စုတပြိုင်တည်းခေါ်ပါတယ်နော်ကျွန်တော်တို့ကြတော့ကျွန်တော်တို့အချိန်ရပါတယ်နော်ကျွန်တော်တို့ကဒီဒါမဲ့ကျွန်တော်ရတဲ့အချိန်ကအခြေခံဥပဒေကပေးထားတဲ့ပေါင်းအတွင်းကနေကျွန်တော်တို့လုံးပါပ
ါလက်ရှိမှာတမရလောင်းအနေနဲ့ဒီလိုမှမဟုတ်ရင်အစိုးရအဖွဲ့ဝင်အနေနဲ့ဖြစ်နိုင်တယ်လို့နာမည်ကြီးနေတဲ့လွတ်တော်ကိုယ်စားလှယ်တွေရှိပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဆရာဝန်ဒေါက်တာတင်မျိုးဝင်းဒေါအောင်ဆန်းစုကြည်ရဲ့ရုံးအဖွဲ့မှဒေါက်တာတင်မအောင်ဦးထင်ကျော်စသူတို့ဟာတမရလောင်းအနေနဲ့ဒါမှမဟုတ်အစိုးရအဖွဲ့ဝင်အနေနဲ့ဖြစ်နိုင်တယ်လို့နာမည်ကြီးနေကြသူတွေဖြစ်ပါတယ်။ဒီလိုတွေနာမည်ဖက်ပေါ်နေပြီးမှတိကျတဲ့သတင်းမဟုတ်သေးတယ်လို့အတည်ပြုချက်လည်းမရသေးပါဘူး။